Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် February 12ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ဒီကနေ့ကြောက်တဲ့ February 12ရက်နေ့မှာအဝေးရောက်မြန်မာတွေဟာကနေဒါနိုင်ငံဗန်ကူးဗားမြို့မှာဖေဖော်ဝါရီလအောင်စုနေ့ကိုကျင်းပကြပါတယ်။တူရကီမှာတော့ငရင်တန်းခမ်းရာ9ရက်ကျော်လာချိန်မှာပဲအသက်ရှင်ကျန်တဲ့သူတွေကိုဆက်ပြီးတော့ကယ်ထုတ်နေနိုင်ပါတယ်။ယူကရိန်းစစ်ပွဲဟာအကန့်အသတ်မရှိကြာရှည်နိုင်တယ်လို့ရုရှားကြေးဆက်တပ်ခေါင်းဆောင်ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြော်ရင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါခင်ဗျာ။
6နာရီတော့ကစတိုင်ကြတာ7နာရီထိုးပြီးတော့ဆိုကျွန်တော်ပြန်ဆုတ်သွားတယ်အပေါ်မှာလေရင်ဝဲဆိုမျိုးစစ်ကောင်စီဘက်ကခုနှစ်ဦးတည်ဆုံးနေပြန်ဟုတ်
ဒီချိန်မျိုးကအာနာသိန်းစစ်ကောင်စီရဲ့မြင်းမွေးမြူရေးတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒုဝန်တန်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာစားတဲ့ပတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ်။
တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာအားပြင်းငရင်လှုပ်ခတ်ခဲ့တာ9ရက်မြောက်နေ့ဖြစ်တဲ့စနေနေ့အထိအသက်ရှင်ကျန်ရဲ့သူတွေကိုအပျက်စီးပုံတွေကြားကနေကယ်ဆယ်ကူညီရေးလှုပ်သားတွေကရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်။သူတို့ဟာအပူဓာတ်ကိုဖမ်းယူပုံဖော်နိုင်တဲ့ကင်မရာတွေကိုသုံးပြီးတော့အသက်ရှင်ကျန်သူတွေကိုရှာဖွေတာဖြစ်ပါတယ်။စနေနေ့အထိဆိုငရင်ကြောင့်တေဆုံးသူအရေအတွက်ဟာ 28,000 ကျော်နေပါပြီ။တနင်္လာနေ့ငရင်လှုပ်ခဲ့တဲ့နောက်ပိုင်းနိုင်ပေါင်း129နိုင်ကျော်မှာပြိုကျပျက်စီးနေတဲ့အိမ်တိမ်တဲကနေမိသားစုဝင်9ဦးကိုကယ်ထုတ်နိုင်ပါတယ်။စနေမနေ့ပိုင်းမှာလည်းအသက်16နဲ့အသက်80အရွယ်အမျိုးသမီး2ဦးပါဝင်4ဦးကိုကယ်ဆယ်လုပ်သားတွေကရှာဖွေကယ်ဆယ်ခဲ့တာပါ။တူရကီသမ္မတရီဆက်တိုက်ပ်အာဒဂွန်ဟာငြင်းနှံခံရတဲ့မြို့တွေကိုတွားရောက်အားပေးခဲ့ပါတယ်။ဒီတဘာဝဘေးရန်ခံရမှုဟာရှာရှာပါပါကျွမ်းဝါတာဖြစ်ပြီးတော့ဆယ်စုနှစ်တစ်ခုအတွက်အကြီးမားဆုံးလို့ပြောနိုင်လောက်အောင်ပျက်စီးမှုကြီးမားတယ်လို့လူများပြားပေါ်မှာတက်ရောက်မှုရှိခဲ့တယ်လို့လည်းသမ္မတကပြောပါတယ်။တူရကီမှာလူပေါင်း73သန်းခွဲနေထိုင်တဲ့မြို့ရွာတွေရှိရာမိုင်300ကျော်အကျယ်ဝန်းကိုတက်ရောက်ခဲ့တာဖြစ်ပြီးတော့ဆီးရီးယားဘက်ကပျက်စီးမှုအတိုင်းတာတော့မသိရသေးပါဘူး။အဆောက်အဦထောင်ပေါင်းများစွာပျက်စီးရသလိုလူပေါင်း700လောက်အိုးမဲ့အိမ်မဲ့ဖြစ်စေပါရယ်။ဆောင်းကာလဖြစ်တဲ့အတွက်ရေခဲမှောက်အေးနေတဲ့ဒီဒေသမှာလူအများပြားအမိုးကမရှိဘဲနေရပါရယ်။ငရင်ဘိုဘိုချနာကအန်တာကီယန်မြို့ပြင်မှာတော့ချီးမားတဲ့ယာယီတင်းကြိုင်တစ်ခုကိုတောက်ကြနေမှာပဲစတင်ဆောက်လုပ်နေပါပြီ။
မလျင်တန်းစိုးစိုးဝါးဝါးခံခဲ့ရတဲ့တူရကီနိုင်ငံမှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ဂျာမန်ကယ်ဆယ်ရေးအဖွဲ့နှစ်ဖွဲ့ဟာလုံခြုံရေးအခြေအနေကြောင့်လုပ်ငန်းတွေကိုခေတ္တရပ်ဆိုင်းလိုက်ကြောင်းစနေနေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။မလျင်တန်းခံခဲ့ရတဲ့ဒေတာတွင်းအုပ်စုတွေအုပ်စုကွဲတွေအကြပဋိပက္ခတွေဖြစ်နေပြီးပြစ်ခတ်မှုတွေလည်းရှိတဲ့အတွက်အခုလိုရပ်ဆိုင်းလိုက်တာဖြစ်ကြောင်းဂျာမန်နိုင်ငံကကယ်ဆယ်ရေးအဖွဲ့ ISAR နဲ့ဂျာမန်အစိုးရကယ်ဆယ်ရေးအဖွဲ့တွေကပြောဆိုထားပါတယ်။တူရကီရပ်ဘက်လုံခြုံရေးဌာနဖြစ်တဲ့ AFAD ကလုံခြုံရေးအခြေအနေစိတ်ချရပြီလို့သတ်မှတ်ကြေညာတဲ့အချိန်ကြာရင်ကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်လည်လှုပ်ဆောင်သွားမယ်လို့ဂျာမန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တူရကီတာဝန်ရှိသူတွေကတော့ပဋိပက္ခတွေဖြစ်ပွားနေတယ်လို့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့တူရကီသမ္မတတိုင်ယက်အက်ဒဝန်ကစနေနေ့မှာပဲတိုင်းပြည်ကိုရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ပစ္စည်းခိုးယူလူရတာတွေနဲ့ပြန်ပေးဆွဲဖမ်းဆီးတာတွေလုပ်သူတွေကိုအစိုးရအနေနဲ့အရေးယူမယ်လို့ငလင်တန်ခံရတဲ့ဒေသကိုတွားရောက်ခဲ့စဉ်ကသမရအက်ဒဝန်ကပြောဆိုခဲ့ပါတယ်။စနေနေ့မှာပဲအော်စတီးရီးယန်ကယ်ဆယ်ရေးအဖွဲ့တွေကလည်းရပ်ဆိုင်းလိုက်ပြီးဆွစ်ဇာလန်ကယ်ဆယ်ရေးအဖွဲ့တွေကလည်းအခြေအနေတွေကိုစောင့်ကြည့်နေတယ်လို့ပြောဆိုထားပါတယ်
။ Syria ကငလင်တန်ခံရတဲ့ဒေသတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကမ္ဘာ့ချမ်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲ Tedros Ghebreyesus ကငလင်တန်ခံရသူတွေအတွက်အကူအညီတွေကိုဆက်လက်ပေးရသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။
Heartbreaking the damage and the impact on the
people. Aleppo ဒေသခံတွေငရင်တန်းခံရတာနဲ့ပျက်စီးဆုံးရှုံးမှုတွေဟာစိတ်နှလုံးကြေကွဲဝယ်ဖြစ်ကြောင်းနဲ့အခုယူလာတဲ့ကယ်ဆယ်ကူညီရေးပစ္စည်းတစ်တုပ်ပြန်နောက်နေရမှာလဲထပ်ပြီးပေးပို့သွားမယ်လို့ပြောပါတယ်။ Syria နဲ့ Turkey နယ်စပ်မှာတနင်္လာနေ့ကဇက်တိုက်လှုပ်ခဲ့တဲ့ငရင်တန်းကြောင့်ထိခိုက်ဒဏ်ရာသူတွေကိုကုသပေးနေတဲ့ Aleppo မြို့ပြင်ကရှေ့ရုံကို Syria ချမ်းမာရေးဝန်ကြီး Hassan Garbash နဲ့တူတွားရောက်တဲ့ WHO အကြီးအကဲကပြောကြားလိုက်တာဖြစ်ပါတယ်။ ကုလသမဂ္ဂကစီးရီးယားပေါ်မှာအရေးယူထားတာကိုရက်ပေါင်း180ဆိုင်းငံ့လိုက်တာအတွက်လည်းဓမြရှိုအကြီးအကဲကနေကြိုဆိုလိုက်ပါတယ်ကုလသမဂ္ဂလူခွင့်မဟာမင်းကြီးဝေါ်တာထက်ကတော့ငင်းတန်တဲ့ဒေသတွေကဒေသခံတွေစီအကူအညီတွေပေးနိုင်ဖို့အတွက်စီးရီးယားမှာအပြစ်ခတ်ကိုချက်ချင်းရပ်ဖို့တောက်ကြနေမှာတောင်းဆိုပါတယ်ဒါပြန်လူတိုင်းအတွက်အကူအညီတွေပေးနိုင်အောင်လူခွင့်နဲ့လူသားစာနာမှုဆိုင်ရာလိုက်နာမယ်ခြင်းဝတ်တွေကိုအပြည့်အဝလေးစားလိုက်နာကြဖို့တောင်းဆိုလိုက်ပါတယ်
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲဟာအကန့်အသတ်မရှိရှိကြနိုင်တယ်လို့ရုရှားခြေစားဓာတ်ဝက်ဂနာဂရုပခေါင်းဆောင်ယူကရစ်ပရီဂော့ရှင်ကတောက်ကြနေနှောင်းပိုင်းမှာပြောဆိုခဲ့ပါတယ်ဒုံဘက်ဒေသတစ်ခုလုံးကိုချိန်ထုံနိုင်ဖို့ထိန်းချုပ်နိုင်ဖို့ဆိုရင်တစ်နှစ်ခွဲကနေနှစ်နှစ်လောက်ကြာရှည်နိုင်ပြီးယူကရိန်းနီပါမြစ်ရဲ့အရှိတ်ကမ်းခြေအထိတိမ့်သွင်းမယ်ဆိုလို့ရှိရင်တော့နောက်ထပ်၃နှစ်လောက်ကြာနိုင်တယ်လို့ပြောဆိုထားပါတယ်ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတော့အကျဉ်းသားတွေကိုစစ်သားအဖြစ်အသုံးပြုဖို့လူသစ်စုဆောင်းတာတွေဟာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကတည်းကစတင်ရောကြလာခဲ့တယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲမှာပါဝင်နေတဲ့ဝက်ကနာခြေစားတပ်ဖွဲ့အတွင်အခက်အခဲတွေရှိလာတာကြောင့်အကျဉ်းသားတွေနဲ့အခြားလူသစ်စုဆောင်းတာတွေရောကြလာတာဖြစ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ရုရှားအနေနဲ့စီးရီမန်ချက်တွေကိုရှော့ပြီးတိုက်အင်အားကိုရှော့ချမလားဒါမှမဟုတ်ဆက်ပြီးအင်အားအများအပြားစုစည်းမလားဆိုတာရွေးရခက်နေတယ်လို့လည်းဗြိတိရှ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ယူကရိန်းစစ်ဦးစီးချုပ်ကတော့ချူပင်နဲ့လွိုင်ပင်တို့အပါအဝင်ယူကရိန်းအရှေ့နဲ့အရှေ့မြောက်ဒေသကိုဥတီပြီးထိုးစစ်တွေအတွက်ရုရှားဟာစစ်အင်အားဖြည့်တင်းနေတယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့ February 7ရက်နေ့မှာအဝေးရောက်မြန်မာနိုင်ငံသားတိုင်းသားအင်အားတွေစုစည်းပြီးတော့ကနေဒါနိုင်ငံ Vancouver မြို့မှာ Federal ပြည်ထောင်စုနေကိုကျင်းပကြပါတယ်။ဆီယန်နေရှင်စနစ်ဖျက်သိမ်းခဲ့ပြီးတဲ့နောက်မှာတိုင်းသားအားလုံးဒန်းလူခွင့်ရရှိတဲ့ Federal ပြည်ထောင်စုတိဆောက်ရေးဦးဆိုတဲ့ဦးတည်ချက်ကိုရည်ရွယ်ပြီးတော့အခုလိုကျင်းပရတယ်လို့ပအဝင်သူတဦးဖြစ်တဲ့ဦးစိုးဦးက VOA ကိုပြောပါတယ
်။ Union Day လို့ကျွန်တော်သုံးရတာကကျွန်တော်တို့တွေကဒီအနာဂတ်မှာဒီမိုကရေစီအခြေခံနဲ့ဖက်ဒရယ်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဆိုပြီးတော့ဒီမှာရှိတဲ့တိုင်းရင်းသားတွေကိုကျွန်တော်တို့ကစုစည်းဖိတ်ခေါ်ပြီးတော့ကျွန်တော်တို့ဖက်ဒရယ်ယူနီယံပွဲတစ်ခုကျွန်တော်တို့လုပ်တယ်ပတ်ပေါ့ဆိုကျွန်တော်တို့ကစစ်အာဏာရှင်စနစ်ဟိုပြုတ်ကျရေးဆိုတဲ့ဟာကိုအရင်တိုက်တယ်ဒုတိယအစီအလီနဲ့ဒီမိုကရေစီအခြေခံနဲ့ဖက်ဒရယ်ယူနီယံဖြစ်ပေါ်လာရေးဆိုတဲ့လမ်းကြောင်းကိုကျွန်တော်တို့ကသွားမှာဖြစ်တယ
်ဒီခန်းနာကိုကနေဒါလက်တော်အမတ်တဦးဖြစ်တဲ့ Mr. Randeep Sarai လက်တော်စကားပြောဖို့ရှိပြီးတော့ NGO ဝန်ကြီးတဦးဖြစ်တဲ့ဒေါ် Susanna လှလှဆိုးကလည်းဗီဒီယိုကနေစကားပြောမှာဖြစ်ပါတယ်။ဒါ့အပြင်တက်ဆိုင်တိုင်းသားအသီးသီးရဲ့ရက်ရွာခေါင်းဆောင်တွေလည်းပြည်တော်စုနဲ့ပတ်သက်ပြီးတော့စကားပြောဆိုခဲ့ကြတာပါ။ကနေဒါရောက်ကရင်ချင်းအခါဗမာဆိုင်တိုင်းသားအသီးသီးကတက်ဆိုင်ရင်ကျေးမှုအကအဆိုးတွေနဲ့လည်းတင်ဆက်ကြပါတယ
်။ပြည်နယ်နိုင်ငံမှာအစိုးရကလုံးမဲ့အငိမ့်စားပင်စင်စနစ်ပြုပြင်ပြောင်းလဲရေးလှုပ်တာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအဝန်စနေနေ့ကတိုင်းတဲ့ချီဆန္ဒပြခဲ့ပါတယ်။ပြစ်တဲ့မှာအငိမ့်စားယူနိုင်တဲ့အသက်ကို62နှစ်ကနေ64နှစ်အထိတိုးမြင့်သတ်မှတ်တာအပါအဝင်ပင်စင်နဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးလှုပ်ဖို့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်ကြတာဖြစ်ပါတယ်။ဒီနှစ်စံပိုင်းကစပြီးပင်စင်အစီအစဉ်ကိုစတင်ဆန္ဒပြနေခဲ့တာဖြစ်ပြီး3ရက်ကြာတနိုင်ငံလုံးအတိုင်းအတာနဲ့တပိတ်မောက်ဆန္ဒပြတာကိုလည်းလုပ်ခဲ့ပါတယ်။ဇန်နဝါရီလ19ရက်နေ့တုန်းကလို့လူတွေတန်းတဲ့ချီပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်လာဖို့ကိုအလုံသမားတမကတွေကမျှော်လင့်နေပါတယ်။ကြည်သူတွေဘာဖြစ်နေတယ်၊လမ်းတွေပေါ်မှာဘာဖြစ်နေတယ်ဆိုတာကိုအရေးမလုပ်ဘူးဆိုရင်တစ်ချိန်ချိန်မှာအကြီးအကျယ်ပေါက်ကွဲလာတဲ့အခါသူတို့တန်ရတော့မဖြစ်ဖို့လိုပါတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့သူအသက်43နှစ်အရွယ်သူနာပြူတူဦးကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတမက်ခရွန်ကတော့ပင်စင်ထောက်ပံ့ကြေးစနစ်တွေဆက်လက်လက်ပတ်နိုင်ဖို့ဒီပြုပြင်ပြောင်းလဲရေးကလိုအပ်ပါတယ်လို့ပြောဆိုခဲ့ပါတယ်။
အီရန်မှာတော့တနင်္ဂနွေလုံးအတိုက်တန်နဲ့ပြည်ရင်းမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေတယ်လို့အနောက်နိုင်ငံတွေနဲ့လည်းတင်းမာမှုတွေတိုးနေချိန်မှာပဲ1989အီရန်ဒေါ်လာရင်း44နှစ်ပြည့်အထိမ်းအမှတ်ကိုကျင်းပပါတယ်။စနေနေ့ကအီရန်မှာလူထောင်နဲ့ချီတက်ခဲ့ကြတယ်လို့လမ်းမကြီးတွေနဲ့ရင်းပြင်တွေမှာလည်းအီရန်အလံတွေမိုးပြန်ပူပေါင်းတွေအီရန်ဒေါ်လာရင်းနဲ့ဘာသာရေးဆောင်မှုတွေရေးထားတဲ့ပိုစတာတွေနဲ့အလှဆင်ထားပါတယ်။အီရန်စစ်တပ်ကတော့အီမတ်နဲ့စီဂျယ်ပက်တင်တဲ့ဒုံးကြီးတွေအပြင် Shahed 136နဲ့ Mohajan drone yang juga bah kencing piada teraba. Biar setempat larungga Muslim kaumsi bawa seni jejak macam ni tu ye pantasan. Ada nasihat ni ye muda minye masa amin ini tersung ke raja. Lama tapi sana piada mula cije cipu agaraba. Asalnya mah kaumsi bawa cuma le sihkan tencam muda sana piada cipu men. Nampai mara luruga tahun ini ada lusa muda tangsu laja rapi pare. Dilo sana piang mure piang, Iran ye jempe juga udi sanga biro. Iran ye awam mure jasa yang jua sani lelo. Iran mure tehi ranga azali jempe ma, tamra Ibrahim Rasiga mengon piu jaga rapi pare.
Pakistan ni ngah panca bine duen seni ni ronga, doa tuan ni lelo jiga yesakan tukuh wujau seni ngah bi Islamic Quran cang oso. Sogare sure suswechene pansi khan thaya du tu go ye sakhan de ka swet thuk bi lan paw ma te de ati yai ne tap chak ke ba de nan nakha sahid myo ma mohammed warid su du go quran chan go sogare sure suswechene ye de ka phan da sin dotha twet ni de lu au ji ka ye sakhan go wai ke de atwe ye de le twet pye twa ke ba de naw ma yen in ga phi tin bi te song du ye yauk alaw go lu au ga mi shu bo lou ni da go ta si nai ga de lo ye ta win shi tu de ga pyo su ba de muslim a mya su shi de pakistan nai ga ma islam ba da go so ga de su de su swe che ne aku lo lu au ga ni wai won yan ne tat pyat da ri ma ja khana phit bo le shi ba de pakistan win ji chou shiba sherbik ga ro aku lo lu au ne wai won tai khai da go shong cha bi a phi a pyet go che chin song za si se bo nyon cha tha chaung thau pyan chin nya ga ba de တနင်္ဂနွေနေ့မတက်ဖက်သတင်းတွေကိုကြော်ခင်မျိုးတက်တဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကန်တရားကန်တာတွေမတင်ပြမီမှာသတင်းပေးဖို့ချက်တပုတ်ကိုဦးစွာတင်ပြပါအောင်မယ်မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်မြစ်ချေမြို့မှာရှိတဲ့မြန်မာစစ်တပ်ရဲ့မြင်းမွေးမြူရေးတပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးပြီးခဲ့တဲ့နေ့ကဝင်ရောက်တိုက်
ပြည်သတင်းပေးပို့ထားတာကိုတော့ကိုရနိုင်ကပြောပြမှာပါမကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့အမှတ်9ရပ်ကွက်မှာရှိတဲ့မြန်မာစစ်တပ်ရဲ့မြင်းမွေးမြွေစခန်းဒေသအခေါ်BBI တပ်ကိုဒေသခံဘူအောင်ကာကွယ်ရေးတပ်ဖွဲ့တွေကဖေဖော်ဝါရီ17ရက်မနက်လင်းအားကြီးအချိန်မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲဟာမနက်6နာရီကနေ7နာရီကျော်အထိကြာမြင့်ပြီးတော့စစ်တပ်ဖက်ကဂျက်လီရင်နေနဲ့လ ကျွန်တော်တို့ဒီကဒီအနာကမှာဒီမိုကရေစီချိန်ခံနဲ့ဖက်ဒရယ်မှာပြန်ပြီးဆက်ခွာလာတယ်အပေါ်မှာလင်းဝဲဆိုမျိုးလာပြီးခါလို့မျိုးကျွန်တော်တို့မှာပြန်ပြီးဆက်ခွာလာတယ်အဲ့ဒါဝါဆိုကျွန်တော်တို့ဆိုပြီးဆိုခဏကြာလူကလင်းထွက်လာတယ်နောက်တော့တပ်ကူတွေရောထွက်လာတယ်ဆိုတော့ကျွန်တော်တို့မှာပြန်ဆက်ခွာလာတာ
ကနေအားယူကြည့်လဲဆိုတော့အဲအားယူပြည်ရရင်ဝန်ကျင်ဒီဝန်ကျင်ပြောရင်တော့ထူးခြားတဲ့နေရာတွေကိုကြည့်ချတော့တာတော့ဟုတ်ဒီကုန်းမှုရတော့ပြောရင်ခုနှစ်ဦးတည်ဆုံးနေပြန်ဟုတ်စစ်ကောင်စီဘက်ကပြန်ဟုတ်တိုက်ပွဲကြောင့်စတန်နီနာမှာရှိတဲ့တိန်တော်ညောင်နီပင်ညောင်လအင်ကြီးပေါက်တော့စားတဲ့ကြေးရွာ၅ရွာထက်မနည်းကဒေသခံတွေတိမ်းရှောင်နေကြပါတယ်လက်ရှိမှာမြင်းမွေးမြွေတက်စခန်းက
တန်ကြက်ကားတွေအပါဝင်တက်အင်အားထပ်ဖြည့်ထားတဲ့အတွက်ဒေသခံတွေနေရာပြောင်းဖို့အခက်အခဲဖြစ်နေပါတယ်ညနေပိုင်းမှာပဲဒေသခံတွေတိမ်းရှောင်တဲ့ဘက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့တိမ်းရှောင်နေရတဲ့ဒေသခံတအူးကအခုလို့ပြောပါတယ်လူကြီးနေရာကပြောတယ်ပြရွာလက်ချီဆိုတော့ကျွန်တော်၄ရွာဆယ်ရွာတော့ပြီးနေရတယ်အခုသူကလည်းအင်အားကြီးတွေထပ်ဖြည့်နေတယ်ထပ်ပြီးတော့လက်သက်ဟို နေရဘူးဟိုကဒီရတဲ့နေရာပြန်မို့ကြတော်တော်လေးအခက်အခဲဖြစ်တယ်တကယ်လို့တင်းချောင်းတွေကတင်းချောင်းတဲ့နေရာကြတော့လေဟိုကတော်တော်လေးဆွေးရတဲ့နေသားလို့ရှိတယ
်ဒေသခံတွေဟာတိုက်ပွဲဖြစ်ဖြစ်ချင်းတင်းချောင်းလာရတာကြောင့်ဘာမှမယူဆောင်လာနိုင်ပဲစားတော့ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်မြစ်ချေမြို့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကတော့နေရာတော်များများမှာပုံမပြင်းထန်လာပြီးတော့အခုလိုမြန်မာစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပြင်ရဲစခန်းတွေကိုပါဝင်ရောက်တိုက်ခိုက်တာတွေရှိလာနေပါတယ်ခင်ဗျာ
မြစ်ချေမြို့ကတိုက်ပွဲအကြောင်းကိုရန်နိုင်ပြောပြသွားတာပါဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတွေကိုတင်ပြပါအောင်မယ် ပထမဦးဆုံးအနေနဲ့ကတော့မြန်မာပြည်ကလူ့ခွင့်အခြေအနေတွေကိုတင်ပြနေတဲ့ဒုအသံအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လုံခြုံရေးနဲ့စာဝန်ကြီးအကြောင်းပြပထွက်ခွာအလုပ်လုပ်ကံရသူတွေအကြောင်းကိုတင်ပြထားပါတယ်။နိုင်ငံရေးစီးပွားရေးတည်ငြိမ်မှုကင်းမဲ့လာနေတဲ့မြန်မာနိုင်ငံမှာလုံခြုံရေးနဲ့စာဝန်ကြီးအခက်အခဲတွေကြောင့်အိန္ဒိချင်းနိုင်ငံတွေကိုထွက်ခွာသူတွေတိတိတသာပိုများလာပါတယ်။အခက်အခဲအန္တရာယ်တွေအကြောင်းကအိန္ဒိချင်းထိုင်းနိုင်ငံကိုထွက်ပြေးလာပြီးအလုတ်လုံနေသူတွေအကြောင်းကိုဒီတစ်ပတ်တို့အတန်အစီအစဉ်မှာ Frontier မြန်မာအဖွဲ့ကတင်ဆက်ထားပါတယ
်။ဝါလာတဲ့အခါမှာကို့မှာအထောက်အထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှာနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမကိုကြောက်ွားပြန်ရော
ငကူတော့ကဒီစစ်ပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေစစ်ပြောင်းသွားလာရတဲ့အနေအထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်ဥပမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေစစ်ပြောင်းသွားလာရတဲ့သူတွေရှိတယ်ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအာဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေရပေါ့နော်
ဆရာနာတိမ့်ပြီးတဲ့နောက်တိတ်မကြခင်မှာပဲလုံချုံရေးအလုတ်ကိုင်းနဲ့ပိုကောင်းတဲ့ဘဝတွေအတွက်လူအစုလိုက်အပြုံလိုက်နိုင်ငံသားထွက်ကုန်ကြပါတယ်။တချို့တွေကပရိပခါနဲ့ဖန်းစည်းခံရနိုင်လို့နိုင်ငံကထွက်ခွာကြသလိုတချို့ကလည်းအနေရရှိပြီးအကူအညီမဲ့နေတဲ့ဂျားကပဲအလုတ်ကိုင်းရဖို့နဲ့မိသားစုကိုထောက်ပံ့နိုင်ဖို့အတွက်စွန့်ခွာနေကြရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဘာနေတာထက်စားလို့ရှင်ဟိုမှာညတိုင်းအာစိုးရိမ်နေရတယ်ဘေးစိမ်လည်းလက်ဖမ်းလည်းဘသူအများတည်င်းပေးလိုက်မလဲဟိုမိဘတွေအတွက်လည်းအန္တရာယ်ရှိရဲ့အာကိုကလွတ်သွားပြီမဲ့လို့ပေါ့ကိုမိဘကြီးကိုအမေကဟိုမှာကိုမိကိုစပ်ပြီးဖမ်းမလားအဲ့လိုမျိုးစိုးရိမ်တာမျိုးတော့ရှိရပါဘောနော်အဲ့နဲ့ငါဒီမြန်မာနိုင်ငံမှာနေတာထက်စားလို့ရှင်တစ်ဖက်နိုင်ငံကိုသွားပြီးတော့အခုလုံလိုက်မယ်ဆိုပြီးတော့လာလိုက်တာ
သူကနင်းနုပါကျမရေဝန်ထမ်းဟောင်းဖြစ်တဲ့သူကအခုဆိုနိုင်ငံကနေထွက်လာရတာတနှစ်နီးပါးရှိနေပါပြီစစ်အာဏာမသိမ်းခင်အချိန်ကျမရေဝန်ကြီးဌာနအောက်ကပြည်သူ့စေယုံတမန်ဌာနမှာ၄နှစ်လောက်လုပ်ခဲ့ပြီးတော့အဲ့ဒီနောက်မှာတော့ CDM လောက်ကအလုပ်ထွက်ခဲ့ပါတယ်အခုတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမြန်မာရွှေ့ပြောင်းကလေးငယ်တွေကိုစာတင်ပေးနေပါတယ်သူမှာထိုင်းနိုင်ငံတွင်နေထိုင်ဖို့တရားဝင်ဗီဇာနဲ့ဘာအထောက်အထားမှမရှိပါဘူးနုနုလိုပဲလုံခြုံရေးအခြေအနေကြောင့်ပြောင်းရွှေ့ထွက်ခွာရသူတွေဟာအိန္ဒိချင်းနိုင်ငံတွေစီမှာတရားဝင်ကတရားမဝင်မှာခိုးလုံနေကြရပါတယ်။ကိုတူတာက NLD ပါတီဝင်တဦးရဲ့သားဖြစ်တယ်လို့အာဏာရှင်ဆက်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူပါ။ကိုတူတာတင်းချောင်နေတဲ့နေရာမှာလည်း2021ခုနှစ်နှစ်ကုန်ပိုင်းမှာတိုက်ပွဲတွေဖြစ်လာခဲ့ပါတယ
်။ကျွန်တော်တို့ဒီဖိုင်မီကမ်ပီးမှာအမပင်ချမ်းမှာကျွန်တော်တို့လူတန်လေးတွေနေကြသေးတယ်။နေကြရတယ်ပြီးတော့တိုက်ပွဲတွေကအဲ့ဘက်မှာအရှင်ဒေါ့ရှော့အိုက်လန်မှာဒီရှော့ကဖြစ်လာတဲ့ခါလေးကကျွန်တော်အဲ့မှာနေလို့မရကျွန်တော်ဒီကန်းကိုခိုးကူးရတော့ဗ
ျ။ကဘာကူလာတမက UN ရဲ့အချက်အလက်အရ2021ခုနှစ် NLD အစိုးရဖြုတ်ချခံရပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ 1.2 တန်းရှိပါတယ်။ပြည်တွင်းကနေတရားမဝင်လမ်းကြောင်းနဲ့ရွှေ့ပြောင်းသွားလာတာတွေလည်းရှိလို့ပြည်ပကိုဘလောက်ထွက်ခွာသွားပြီလဲဆိုတော့သိရဖို့ခက်ခဲပါတယ်။ UN ကတော့အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံတွေကိုနေဆက်ဖြတ်ကျော်ရွှေ့ပြောင်းသွားတဲ့ဒုက္ခတွေ9,200ရှိရဲ့လို့ခန့်မှန်းထုတ်ပြန်ထားပါတယ်။ဒီအရေးအတွက်တည်းမှာတရားဝင်အလုသမားနဲ့တရားမဝင်အလုသမားထောင်ပေါင်းများစွာမပါသလိုနေဆက်ကနေခိုးထွက်သွားသူတွေမပါပါဘူး။လုံခြုံရေးအရာထွက်ခွာသွားသူတွေအပြင်ကျဆင်းလာတဲ့စီးပွားရေးနဲ့အတူကုန်စည်နှုန်းကြီးမင်းတာကြားမှာအလုရက်နာခံရတဲ့သူတွေဟာနိုင်ငံကနေထွက်ပြီးအလုလုပ်ဖို့ကြိုးစားလာကြပါတယ်။အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ချုပ် ILO ရဲ့အချက်အလက်အရ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအလုလက်မဲ့ဖြစ်သွားသူ 1.8 တန်းရှိနေပါတယ်။ဒီလိုအလုလက်မဲ့ဖြစ်ရသူတွေမှာမတူညီတဲ့နယ်ပယ်အသီးသီးကပါဝင်ပါတယ်။ ကျူရကတော့မြန်မာနိုင်ငံမှာဖွံ့ဖြိုးဖို့အားယူနေတဲ့ဤပညာနယ်ပယ်ကရန်ကုန်အခြေစိုက် web developer တူဖြစ်ပါတယ်။ web developer တူဖြစ်တဲ့သူမလိုလူငယ်တွေအတွက်အာဏာမသိခင်အလုပ်ကအခွင့်အလမ်းတွေများလာသလိုတခြားအလုပ်တွေနဲ့ရှင်ဝင်ငွေလည်းတိတိတတ်တာများပါတယ်။အာဏာသိပြီးနောက်ပိုင်းသူမနဲ့သူမလှုပ်ဖို့ကံပတ်တွေအလုပ်နားလိုက်ရပါတယ်
။ချက်ချင်းမထွက်သေးဘူးမြန်မာမှာဆက်ပြီးနေကြည့်တည်တယ်။အဲလိုမျိုးဒီကြည့်တဲ့အချိန်မှာဘယ်လိုဖြစ်လဲဆိုတော့ internet ကတော့ stable မဖြစ်ဘူး။ဒီတချို့ရက်တွေဆိုတနေ့လုံးဖြတ်တာတို့ဘာလို့ဥမာအဲ့တော့ဆိုပြည်တော်စုနေလာပါလားမြင်အဲ့လိုမျိုးကြီးဆိုရှင်ဟိုဘဝကြီးဖြတ်ချလိုက်တာပါညာပေါ့နော်။ဘယ်အရာမှအစိုးရမနေဘူး။မနေ့ကဘာဖြစ်နေမှန်းမသိဘူးပေါ့နော်။အဲ့လိုကြီးဖြစ်တော့အဲ့ဟို remote လုပ်သေးတယ်။အဲ remote developer လုပ်တော့လေအဲ့ internet line မကောင်းတာနဲ့မိပြတ်တာနဲ့ meeting တွေလုပ်တဲ့အခါကျတော့ဘလို့မှအဆင်မပြေဘူးပေါ့နော်။ပြတ်ပြတ်သွားတယ်။remote နဲ့ဆိုလေအစင်မပြေတဲ့အခါကျတော့နောက်ဆုံးဖွက်လာလိုက်ရတာပေါ့နော
်နိုင်ငံတွင်းကအလုပ်လုပ်ကိုင်နိုင်တဲ့အရွယ်တွေနဲ့ကျွမ်းကျင်ပညာရှင်တွေထွက်သွားတာကနိုင်ငံအတွက်နှိမ့်နာမှုတွေရှိရဲ့လို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်မြန်မာရဲ့ National Project Coordinator မတ်ဝင်းနှင်းပိုကပြောပါတယ
်ပတ်ရမှုတွေကတော့အများကြီးရှိနေတာပေါ့နော်ဒါကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဒီစီးပွားရေးပြန်လဲဟိုပြန်လဲကုစားဖို့ဆိုတဲ့အခါမှာအလုံးလုံးနိုင်မဲ့အသက်အရွယ်အပိုင်းခြားတွေအများကြီးလိုအပ်တာပေါ့နော်ငါကိုယ်တော့ကဒီရွှေပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေရွှေပြောင်းသွားလာရတဲ့အနေအထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်ဥပမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေရွှေပြောင်းသွားလာရတဲ့သူတွေရှိတယ်ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအာဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေတယ်ပေါ့နော်
ဘာကာကွယ်ဆောက်ရှောက်မှုမှမရှိပဲငွေကြေးများစွာပေးရပြီးဘိမကင်းနဲ့နယ်စပ်ဖြတ်ကျော်မှုတွေကြောင့်မလိုလားအပ်တဲ့အန္တရာယ်တွေအကြမ်းဖက်မှုတွေအမျက်ထုတ်ခံရမှုတွေနဲ့လူကုန်ကူးခံရတာတွေလည်းကြုံရနိုင်တယ်လို့မဝင်းနင်းဘိုကသတိပေးထားပါတယ်။ထိုင်းရောက်နေတဲ့ကျန်းမာရေးဝန်ထမ်းဟောင်းနုနုကတော့သူမလုံခြုံရေးအတွက်နေ့စဉ်တွေးပူနေရပါတယ်
။ကိုဒီဘက်ကိုရောက်ပြီးရတဲ့အခါမှာတော့ကိုမြန်မာနိုင်ငံမှာနေရတဲ့အခြေအနေနဲ့တော့အာမတူတာတော့မတူဘူးဘယ်လိုမတူတာလဲဆိုတော့ဒီမှနေရတယ်ဆွေးရတာပဲသွားလာတဲ့အခါမှာကို့မှာအထောက်ထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဒီမှာနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမအောင်ကြောက်ရပြန်ရောပလေးဖမ်းမအောင်ကြောက်ရတယ်ပြီးတဲ့အခါကျတော့အလုံးကင်ကြီးရတယ်အလွယ်တကူမရှိဘူးရှိရအလုံးတွေကြားပြန်တော့အလုံးမဲ့ဆိုရင်အဲလောက်ခလားစာကိုနှိမ်နေအချိန်ကြီးအများကြီးလောက်ခိုင်းနေပြီးတဲ့အခါမှာအများဆုံးရ3500 4000အဲ့လောက်ပဲရ
နုနုကတော့ရွှေပြောင်းကလေးရွယ်စာတင်ကြောင်းမှာတစ်လကိုဘတ်တစ်ချောင်းဒေါ်လာနဲ့ဆိုဒေါ်လာ30ဝန်းကျင်ပဲရတဲ့အတွက်ဘလို့မှရက်တီလို့မရလို့ဆွေမျိုးတွေအကူအညီနဲ့နေနေရတာပါဒီလိုနိုင်ငံပြင်ပထွက်လာရသူတွေမှာစိန်ခေါ်မှုတွေအခက်အခဲတွေများစွာရှိနေပေမဲ့နိုင်ငံတွင်းကနေထွက်လာချင်းသူတွေကများစွာရှိနေသေးပါနိုင်ငံရွှေပြောင်းသွားလာရမှာအရေးပါတဲ့ပတ်စပို့တစ်ခုရဖို့ကုန်ကြစေရဟာငွေကျပ်3000ကျော်ကနေ8000လောက်ထိဈေးမြောက်သွားပြီမဲ့အရင်ကချက်ပတ်စပို့လုပ်ချင်သူ3000လောက်ကိုများလာတယ်လို့ပွဲစားတချို့ကဒို့အတန်ကိုပြောပါတယ်စစ်ကောင်စီကတော့2022ခုနှစ်ဒီဇင်ဘာနောက်ပိုင်းမှာပတ်စပို့ထုတ်ပေးရာတသန်းတိုးရာအားလုံးကိုရပ်ဆိုင်းလိုက်ပါတယ်ဒါကတရားဝင်လမ်းကြောင်းကိုရောက်သွားအောင်ပို့ဖိအားပေးရာရောက်တယ်လို့အလုံသမားအရေးကူညီပေးနေသူတွေကဆိုကြပါတယ်ILO ရဲ့ National Project Coordinator မဝေနှင်းပိုက
ပေးချတယ်เนาะအဲ့ဒီအဲ passport ပိတ်တဲ့ကိစ္စကတော့လုံးဝကိုအပြတနာအကြီးကြီးပဲပေါ့เนาะဒါကဟိုပြောမယ်လူခွင့်ရေးချိုးဖောက်မှုတရက်လည်းဖြစ်တယ်လို့ရှုမြင်လို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီအဲ passport ရှိရှိမရှိရှိသွားတယ်ဆိုပေမဲ့လည်းပေါ့เนาะ passport အဲရှိခြင်းအပြင်ဟိုလူတစ်ယောက်ကကိုယ့်ရဲ့လွတ်လပ်စွာဟိုတော့လာဖို့ကိုလိုအပ်တယ်ပေါ့နော်လိုအပ်တဲ့အတွက်ကြောင့်မလို့ဒီ passport မရှိခြင်းအပြင်ဒီလူတွေကပို့ပြီးတော့မှရွေးချယ်စရာမဲ့သွားတာပေါ့နော်မဲ့သွားတယ်ဒီ passport မရှိတဲ့အတွက်ကြောင့်မလို့ဥမာတချို့ဆိုចောင်းသွားတက်ရမယ့်အချိန်မှာမသွားရတာတို့ပေါ့နော်တချို့ဆိုရင်ကျမကြီးအတွက်စီးတော့ကူရမယ့်ဟာတွေပေါ့နော်တချို့ဆိုရင်လည်းအလောက်ကင်ကိုအာဒီသွားမယ်ဆိုလို့ရှိရင် passport ရှိမှပဲအတရားဝင်အလောက်ကင်သွားလို့လို့ရမယ်အနေထားမျိုးမှာအဲသွားလို့မရတော့ပေါ့နော်ဆိုတော့ရှိရှိရှိရှိသွားကြရဲဆိုပေမဲ့လည်းဒါက passport ဒီဟိုနိုင်ငံသားတရားရတင်ရထိုက်တဲ့လုံတင်လုံထိုက်တဲ့အခွင့်အရေးဖြစ်ပြီးတော့မှလုံရမယ်အနေထားဖြစ်တယ်ပေါ့နော်
နေဆက်ဖြက်ပြီးထိုင်းနိုင်ငံနဲ့တင်းချောင်းနေတဲ့အာနာရှင်စန်းကျင်ဆန္ဒပြသူကိုတူတာကတော့အိမ်ပြန်ဖို့တွေးမိနေသေးပါ
ခုနိုင်ငံကိုအိမ်တော့ကိုပြန်နေတာပေါ့ဗျာတခါတခါအရန်ဖြစ်ကြံဖြစ်အပန်းခံပြီးပြန်လိုက်ကောင်းမလားလို့ပုံတော့တွေးပြဒါပေမဲ့လည်းပြန်သွားရင်လည်းအိမ်ပြန်နေလို့ပန်းခံပြီးပြန်မှာဖူအိမ်ရောက်မှာမဟုတ်ဘူးတင်းချန်ကုန်းရောက်မှာအစဉ်ဆိုတော့ဘယ်လိုစိတ်ချထားရပေါ့ဗျာပြန်ချက်မှာပြန်ပြုတ်တော့မလဲမသိတော့ဘူး
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOE ရဲ့တင်းငွေနေနေမနေ့မနေ့ဖက်အတန်လက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။အစ္စရေးမှာလူတွေတောင်းတဲ့ကြီးပါဝင်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီပြီးဖြစ်ပေါ်နေပါတယ်။ဟောင်ကောင်မှာတော့ကြားမလိန်သတ်မှတ်ချက်ကိုမှတ်ပုံတင်တဲ့ဖော်ပြတဲ့အခါမှာကိုယ်တိုင်ပြောင်းလဲခံယူထားတဲ့သတ်မှတ်ထားတဲ့အတိုင်းဖော်ပြခွင့်ရသွားပါပြီ။စစ်ဖြစ်နေတဲ့ယူကရိန်းမှာမိုင်းအန္တရာယ်ဘယ်လောက်ထိဆိုးဝါးလာပါသလဲ။ဒီလိုတစ်ပတ်အတွင်းသတင်းတွေကို AP နဲ့ writer ကဖော်ပြထားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးသတင်းတချို့ကိုကိုးကားပြီးဦးတင်မောင်သားကစူးစီးတင်ပြထားပါတယ
်ဒီဖတ်ဒီမိုကရေစီလူ့အခွင့်အရေးသတင်းတွေထဲက Israel, Hong Kong, Ukraine ကသတင်းတွေကိုတင်ပြချင်ပါတယ် Israel နိုင်ငံမှာဝန်ကြီးချုပ် Benjamin Netanyahu ရဲ့အဆိုအရကတရားရုံးဆုံးဖြတ်ချက်ကိုလွတ်တော်ကလွှမ်းမိုးနိုင်မှုစ조사နေပါတယ်။ဟောင်ကောင်မှာတော့ကိုယ့်ရဲ့လိမ်ဆိုင်ရာသတ်မှတ်ချက်ကိုမှတ်ပုံတင်မှာပြောင်းလဲဖို့ခွင့်ပြုလိုက်ပါတယ်။ယူကရိန်းမှာတော့ယူကရိန်းစစ်တပ်ကမိုင်းအသုံးပြုခဲ့တာတွေအပေါ်လူခွင့်ရေးအဖွဲ့တွေကကန့်ကွက်ဝေဖန်လိုက်ကြပါတယ်။ပထမဦးဆုံးအစ္စရေးကိုသွားပြီးဒီမိုကရေစီအခြေအနေကိုကျွန်တော်တို့ကြည့်ကြရအောင်ပါ။ဖေဖော်ဝါရီလ၄ရက်နေ့စနေနေ့မှာတောင်းချီတဲ့ဆန္ဒပြသူတွေဟာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟုရဲ့အဆိုအရကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာရက်သက်တပတ်၅ပတ်မြောက်ဆန္ဒပြပွဲလေးဖြစ်ပါတယ်။ငွေမာလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရာအုပ်စုကအနိုင်ရရှိခဲ့ပြီးအစ္စရေးနိုင်ငံသမိုင်းမှာလက်ရာအကြဆုံးအဆိုအရတွေတဲကအဆိုအရတရဖြစ်ပေါ်လာခဲ့ပါတယ်။တရားရေးစနစ်ကိုပြောင်းလဲရေးကလက်ရာအဆိုအရရဲ့အဓိကအလို့ဖြစ်လာပါတယ်တရားသူကြီးတွေခန့်ထားရမှာအစိုးရရဲ့အခမ်းအနားအဓိကဖြစ်လာအောင်စီစဉ်လာခဲ့သလိုအစိုးရဆုံးဖြတ်ချက်တွေနဲ့ဥပဒေတချို့အပေါ်တရားလွတ်တော်ချုပ်ကလွှမ်းမိုးနိုင်တဲ့အာဏာကိုလည်းကန့်သတ်ဖို့ကြိုးစားလာခဲ့တယ်လို့ဆန္ဒပြသူတွေကပြောကြပါတယ်ဝန်ကြီးချုပ်နေတဲ့ရာဟုကတော့ဒါဟာလက်ဝဲသမားတွေကနိုဝင်ဘာရွေးကောက်ပွဲကိုငင်းဆိုဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်အတိုက်ခံလေဘာပါတီကောင်းဆောင်မီရောမီခေလီကလည်းဒီဆန္ဒပြပွဲမှာပါခဲ့ပြီးအခုလိုပြောပါတယ
် Well hundreds of thousands of Israelis have been taking to the streets for over a month now because they are saying
Israeli ပြည်သူတွေတိမ်းနဲ့ချီပြီးလမ်းတွေပေါ်ထွက်ခဲ့ကြတာအခုဆိုတလကျော်ပါပြီအတန်ကျဲကျဲရှင်းရှင်းသူတို့ကပြောနေကြပါတယ်ဒီဆိုရက Israel နိုင်ငံရဲ့ဒီမိုကရေစီကိုယူထုတ်သွားတာကျမတို့မခံပါဘူးကျမတို့ရဲ့ဒီမိုကရေစီကိုအပေးယူလို့မှာမဟုတ်ပါဘူးဒီမိုကရေစီတဝက်အာဏာရှင်တဝက်ဆိုတာမျိုးမရှိပါဘူးကြက်ရနာမည်သူတို့ခေါ်နိုင်ပါတယ်ဒါပေမဲ့သူတို့ရဲ့အနိုင်ကျမတို့မခံပါဘူးဒါကြောင့်လူတိုင်းကဒီနေရာမှာရောက်လာကြတာပ
ါဆန္ဒပြသူနာဒတ်ဆာဘာဂျာကလည်းအခုလိုပြောပါတယ
် We are protesting against the weakening of the judicial system in Israel and
Israel ရဲ့တရားစီရင်စနစ်ကိုအားနည်းအောင်လုပ်မှာကိုကျွန်တော်တို့ဆန္ဒပြနေကြတာပါကျွန်တော်တို့ကတက္ကသိုလ်ကျောင်းသားတွေပါဆရာတွေနဲ့အတူဆန္ဒပြနေကြပါတယ်။ဘာကြောင့်လဲဆိုတော့အစိုးရအစီအစဉ်ကအစ္စရေးနိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးမှကြောင်းပါ။ကျွန်တော်တို့ဒါကိုအတော်ကြီးစိုးရိမ်နေပါတယ်
။ဝန်ကြီးချုပ်နတန်ယာဟုကိုယ်တိုင်ကလည်းလိန်လံမှုပြည်သူယုံကြည်မှုဖောက်ဖျက်မှုလက်ယူမှုတွေနဲ့တရားစွဲဆိုခံရပါတယ်။သူအစိုးရကအဆိုပြုတဲ့တရားရေးစနစ်ပြောင်းလဲရေးမှာနတန်ယာဟုမပတ်သက်ဖို့ရှေ့နေချုပ်ကပြောပါတယ်။သူပတ်သက်ရင်လက်ရှိအစွဲဆိုခံရတဲ့အမှုတွေနဲ့ဆက်နွယ်ပြီးအကျိုးစီးပွားပဋိပက္ခဖြစ်တယ်လို့ရှင်နေချုပ်ဂါလီဘာဟာရဖ်မီယာရာကပြောပါတယ်ရှင်နေချုပ်ဟာသူ့အမည်ကိုဖေဖော်ဝါရီလ2ရက်နေ့ကလူသိရှင်းကြားထုတ်ဖော်ပြောဆိုခဲ့တာပါ အခုလိုကန့်ကွက်ဆန္ဒပြပွဲတွေကဇန်နဝါရီလမှာကလေးကဖြစ်ခဲ့တာပါဇန်နဝါရီ12ရက်နေ့မှာအစ်ဆွေးရှင်းတွေကလည်းလမ်းမော်ကိုထွက်ခဲ့ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေကိုလွှတ်တော်ကရိုးရိုးအများစုမဲနေပဲပယ်ဖြတ်နိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်လက်ရှိလက်ရာညွန်ပေါင်းအစိုးရကဆောင်ရွက်နေပါတယ်တရားသူကြီးတွေခံထားရမှာလဲအစိုးရကရွေးချယ်နိုင်တဲ့အပြောင်းလဲတွေလုပ်နေတယ်လို့ဆန္ဒပြတဲ့ရှေ့နေတွေကပြောပါတယ်ဒါကြောင့်တရားရေးဆရာပုဂ္ဂိုလ်တွေမှာတိကျလွတ်လပ်မှုနည်းပါလာမယ်လို့ထောက်ပြကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အငြိမ်းစားရှေ့နေချုပ်9ယောက်ကလည်းအစ်ရွေးနိုင်ငံရဲ့တရားရေးစနစ်ကိုဖျက်ဆီးရရောက်နိုင်မယ်လို့သတိပေးစာဆောင်ကို February 2ရက်နေ့မှာပဲထုတ်ပြန်ခဲ့ကြပါတယ်ဆန္ဒပြနေတဲ့ရှေ့နေUri Nihastan ga akhu lo so ba de
I'm here because we are here to demonstrate against the proposed changes in the Israeli court system that will make the Israeli
diaryo sne ko pyaw mae so pyu che ko kan kwe sanna pya wo chanaw di ma yauk ni ja da ba aso pyu che ya diaryi sne ya aso ya bo lo wa mi ko le ya bi aso ya le yauk kan phit daw ba de lu ne su re twe khu kan ka kwe wo naingan da khwin ye khu kan ka kwe wo phit nai je de ko အတွင်းသဘောအရာဖြည့်ဆည်းပြလိုက်တာပါပဲ။အစ္စရေးနိုင်ငံကလည်းဒီမိုကရေစီမကျတဲ့နိုင်ငံနောက်ဆုံးမှဖြစ်သွားပါလိမ့်မယ်။ဒါကြောင့်လဲဆိုတော့တရားရေးစနစ်ကတိကျလွတ်လပ်မှုမရှိတော့ဘူးဆိုရင်အစိုးရကနိုင်ငံသားတွေအပေါ်ထင်းသလိုအုပ်ချုပ်မှုမကာကွယ်နိုင်တော့လို့ပါ။ဒါဖြစ်လာမယ့်အရေးကနေကာကွယ်နိုင်အောင်ကျွန်တော်တို့ဒီမှာရောက်နေကြတာပါ။
အခုကြားနေရတဲ့အတန်းတွေကတော့ဒီမိုကရေစီဒီမိုကရေစီလို့ဟီဘရူးဘာသာနဲ့ဆန္ဒပြနေသူတွေကကြွေးကြော်နေကြတဲ့အတန်းတွေပါဒီမိုကရေစီသဘောအရရွေးကောက်တင်ပြောက်တဲ့စနစ်မှာအရွေးကအစိုးရကနိုင်ငံရေးရလှုပ်ချင်တာတွေကိုလုပ်နိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီရဲ့အခြေခံတွေကိုပြောင်းပြစ်လို့တော့ရပါသလားဒီကိစ္စကိုပြောလာသူကတော့ဆန္ဒပြနေတဲ့ Ruben Bankler ဖြစ်ပါတယ်သူကအခုလိုပြောပါတယ
် They are able to do a lot of things and it's okay I don't like what they do but that's fair it's a different political perspective
ရွေးကောက်ခံအများစုဖြစ်တဲ့အတိုင်းသူတို့အနေနဲ့အများကြီးလုံနိုင်ပါတယ်ဒါက okay ပါသူတို့လုံနေတာတွေကျွန်တော်မကြိုက်ပါဘူးဒါပေမဲ့ရွေးကောက်ခံအများစုဆုံးဖြတ်ချက်သဘောအရမှုလက်ခံရမှာပဲဒါကမတူတဲ့နိုင်ငံရေးအမြင်ကိုဒါပေမဲ့ Israel နိုင်ငံကဂျူးနိုင်ငံဖြစ်တာဒီမိုကရေစီတိုင်းပြည်ဖြစ်တာကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှမရှိပါဘူးဒီမိုကရေစီစနစ်မှာကြားမလိန်တမှုကွဲဖြစ်စေဘဲဘာသာကိုးကွယ်သည်ဖြစ်စေအစ္စရေးနိုင်ငံမှာသူယုံကြည်တာကိုကျင့်သုံးနိုင်တဲ့ဒီမိုကရေစီအခြေခံကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှမရှိပါဘူ
း Ruben Bankler လို့မြင်ကြတဲ့အတွက်လက်ဝဲလက်ရာနိုင်ငံကြီးအမြင်ရှိကြသူအလုံးဟာအစ္စရေးနိုင်ငံရဲ့ဒီမိုကရေစီအခြေခံဖြစ်တဲ့တိကျလွတ်လပ်တဲ့တရားရေးစနစ်ကိုကာကွယ်နိုင်မလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါပါဒီတော့အရှေ့လက်ပိုင်းအစ်ရွှေနိုင်ငံကနေအာရှအရှေ့ပြားဟောင်ကောင်ကိုတွားကြည့်ကြအောင်ဆိုခင်ဗျာဟောင်ကောင်သူဟောင်ကောင်သားတွေရဲ့မှတ်ပုံတွေကပ်ပြားမှာကြားမှဖော်ပြတဲ့အခါကိုယ်သတ်မှတ်ချက်အတိုင်းဖော်ပြပေးရမယ်လို့ဟောင်ကောင်တရားရုံးကဆုံးဖြတ်လိုက်ပါတယ်ဟန်ရီအက်ဒဝတ်စီနဲ့ကျူးလို့ဖော်ပြတဲ့အမျိုးသားဖြစ်ခံယူထားသူနှစ်ယောက်ဟာမွေးရပါအရာမိမတွေဖြစ်ကြပါတယ်ဒါပေမဲ့သူတို့ကသူတို့ဘာသာယောက်ျားဖြစ်ခံယူပါတယ်ပတ်ပုံတင်မှာပါနေတဲ့အမျိုးသမီးဆိုတာကိုသူတို့ကပြောင်းကြတဲ့အခါခန္ဓာကိုယ်ကိုလုံးဝလိမ်အသွင်ပြောင်းခွက်စိတ်ထားတာမဟုတ်တဲ့အတွက်အစိုးရကပတ်ပုံတင်မှာပြောင်းပေးဖို့ညှင်းဆိုလိုက်ပါတယ်ဒါပေမဲ့သူတို့နှစ်ယောက်လုံးဟာရင်သားတွေကိုခွဲထုတ်ထားပြီးကြပါပြီဟော်မုန်းဆေးလည်းရယူထားပြီးကြပါပြီသူတို့အလုပ်တွေမှာသတ်မှတ်ချက်အတိုင်းနဲ့အမျိုးသားတွေလိုနေထိုင်နေကြပါပြီစိတ်ပိုင်းဆိုင်ရာကုသမှုလည်းရယူထားပြီပါပြီဒါနဲ့သူတို့နှစ်ယောက်ကတရားရုံးကိုလိန်သတ်မှတ်ချက်ပြောင်းပေးဖို့ပြီးခဲ့တဲ့လကလျှောက်ထားခဲ့ကြတာပါသူတို့လျှောက်ထားချက်အတိုင်းတရားရုံးကလိုက်ပြောခွင့်ပြုလိုက်တာဖြစ်ပါတယ်ဟန်ရီအက်ဒဝတ်စီကတရားရုံးဆုံးဖြတ်ချက်ကိုအခုလိုကြိုဆိုလိုက်ပါတယ
် I welcome the judgment of the Court of Final Appeal.
နောက်ဆုံးအယူခံတရားရုံးဆုံးဖြတ်ချက်ကိုကျွန်တော်ကြိုးဆိုပါရစေ။မှတ်ပုံတင်မှားနေတယ်ဆိုပြီးကျွန်တော်တို့ကြုံကြုံနေရတဲ့ပြဿနာကိုအခုတရားရုံးဆုံးဖြတ်ချက်ကဖြေရှင်းပေးလိုက်တာပါပဲ။ကျွန်တော်လိုပဲအထူးသဖြင့်လိန်အသွင်ပြောင်းအမျိုးသားတွေဟာဒီနေ့အောင်ပွဲကိုနှစ်ပေါင်းများစွာမျှော်နေခဲ့ကြတာပါ။မှတ်ပုံတင်ကြောင့်အဝင်မခံတာမတော်ရတာတွေမဖြစ်တော့တဲ့နေ့ကိုပေါ့ဗျာ။ ဒါကိုကျွန်တော်တို့အိမ်မက်မှတ်ခဲ့ကြတာကြားပါပြီ။မှတ်ပုံတင် passport ကြောင့်ဟောင်ကောင်ကိုအဝင်မခံငင်းဆိုခံရတာရှိတော့မှာမဟုတ်ပါဘူး။အခြေခံအခွင့်အရေးဖြစ်တဲ့လက်ထပ်ထိမ်းများခွင့်ကိုလည်းကျွန်တော်တို့ရကြတော့မှာပါ။ဟောင်ကောင်ကအခြားသူတွေလိုပဲမိသားစုတစုကိုကျွန်တော်တို့စနိုင်ကြတော့မှာပါ။ကျွန်တော်တို့အိမ်တွေမှာဂုံသိက္ခာရှိစွာနဲ့ကျွန်တော်တို့နေနိုင်ပါပြီ
။ဟောင်ကောင်ကလိန်သတ်မှတ်ချက်ပြောင်းရသူတွေအတွက်ဂုံသိက္ခာရှိစွာဘဝစနိုင်ခဲ့ကြပြီပဲ။ယူကရိန်းခြေပိုင်ဒိုနက်စ်ဒေသကကျေးဇူးတွေပါတော့မိုင်းနှင်းကြီးမဲ့ဘေးကိုကျုပ်တွေ့နေရပါတယ်။ရုရှားကတော့မိုင်းတွေကိုချခဲ့တာမဟုတ်ပါဘူး။ယူကရိန်းတပ်တွေကလည်းမိုင်းတွေကိုချခဲ့ကြတယ်လို့လူခွေစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။လက်ပြမိုင်းလို့ခေါ်တဲ့မိုင်းတွေဟာမြေပြင်နဲ့မြက်တွေကြားမှာမြင်ရဖို့ခက်ခဲပြီးတက်နေမိတာနဲ့ပေါက်ကွဲထိခိုက်နိုင်တာမို့အရက်သားတွေပါအထိခိုက်ရှိနေပါတယ်။ဒါဟာလူခွေချိုးဖောက်မှုဖြစ်အောင်တမက1996ခုနှစ်မိုင်းပိတ်ပင်ရေးအိုတာဝါနိုင်ငံတကာသဘောတူညီချက်ကိုလည်းချိုးဖောက်ရာရောက်ပါတယ်။ဒိုနက်စ်မှာနေထိုင်သူလီဒါကအခုလိုပြောပါတယ်
။ဘူတိုပီခုတ်နေမင်းလေ။ они такие небольшие пока
ဒီမိုင်းတွေကလူကိုထိခိုက်စေတဲ့မိုင်းတွေပါ။သေးပါတယ်။အင်တာနက်ပေါ်မှာဖတ်ဖူးပါတယ်။လူတွေတက်နေတဲ့အခါသေတော့မသေးပါဘူး။ဒါပေမဲ့ခြေထောက်တွေတော့ဆုတ်ပြတ်သွားမှာအသေးချပါပဲ။
အခုလိုယူကရိန်းကမိုင်းတွေကိုပစ်ချလိုက်တာသူ့ကိုအကူအညီပေးနေကြတဲ့ဒီမိုကရေစီနိုင်ငံကြီးတွေစီကအကူအညီတောင်းတဲ့အခါဘလို့သက်ရောက်မှုများရှိနေမလဲဆိုတော့ကိုတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာကျွန်တော်တပောင်တန်းပ
ါဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11113ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာဉ်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတော့မြန်မာရေးထက်သွင်းဆွေးနွေးခဲ့တဲ့မလေးရှားဝန်ကြီးချုပ်ရဲ့ထိုင်းနိုင်ငံခီးစဉ်မြောက်ကိုရီးယားရဲ့စီးရေးပြင်ဆင်မှုနဲ့တင်းမာလာမှုတွေရှိလာတဲ့ဒေတာအတွင်းအိန္ဒိယရဲ့အခြေအနေတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်လက်ပြီးတင်ပြပေးပါမယ်။အသစ်တက်လာတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာအရှေ့တောင်အာရှနိုင်ငံတွေကိုခီးလက်လက်နေရာမှာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ဂျာတာပဒင်းနေ့မှာထိုင်းနိုင်ငံကိုရောက်ရှိလာခဲ့ပါတယ်
။အမေရော
ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့တွေ့ဆုံခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟာနှစ်နိုင်ငံကိစ္စတွေဆွေးနွေးခဲ့သလိုမြန်မာအရေးထက်သွင်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်တဲ့အဖြစ်ဆိုးတွေအဆုံးသတ်ရေးအတွက်အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုထိရောက်တဲ့ဖိအားပေးမှုအစ်စ်တွေလှုံ့ဆော်သင့်တယ်လို့တောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။
It would be ideal if we could have just a strong consensus.
မြန်မာစစ်ကောင်စီကိုတညီတညွတ်ထဲပြင်းထန်ထိရောက်တဲ့ပြောဆိုတိုက်တွန်းမှုတွေလုပ်နိုင်ရင်တော့အကောင်းဆုံးဖြစ်ပါတယ်။သူတစ်ပါးအရေးကိုဝင်ရောက်မဆွတ်ဖက်လိုဘူးဆိုရင်တော့သူ့တိုင်းပြည်မှာသူ့ပြည်သူတွေအပေါ်သူတို့ကိုယ်တိုင်မတရားနှိပ်စက်မှုတွေကျူးလွန်နေတာကိုရပ်တန့်စေမဲ့လှုံ့ထုံးလုံနီးတဲ့နီးလန်းတွေကိုကျွန်တော်တို့တင်ပြဖို့လိုပါတယ
်။ဒါ့အပြင်အာဆီယံရဲ့စိုးရိမ်မှုနဲ့လူလားမှုတွေကိုမြန်မာစစ်ကောင်စီကိုပြောဆိုဖို့ရမှာထိုင်းဝန်ကြီးချုပ်အနေနဲ့အသင့်တော်ဆုံးဖြစ်တယ်လို့လဲမလေးရှားဝန်ကြီးချုပ်ကထိုင်းဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ပါတယ်။အခုလိုတိုက်တွန်းခဲ့တဲ့အပြင်အာဆီယံအနေနဲ့လည်းတိကျခိုင်မာပြီးလိုက်လျောညီတွေ့ရှိတဲ့လှုပ်ဆောင်ရမှာတွေကိုဒေသဆိုင်ရာအဖွဲ့အစည်းအနေနဲ့တိုက်တွန်းသွားမှာပါလို့လဲပြောဆိုခဲ့ပါတယ်။မြန်မာပြည်ပြဿနာကိုမြန်မာပြည်တွင်းကသာဖြေရှင်းရမယ်ဆိုတာမှန်ပေမဲ့မြန်မာပြည်ရဲ့ပြဿနာဟာဒေသတွင်းကိုရိုက်ခတ်တာတွေရှိပါတယ်။အထူးသဖြင့်ဒုက္ခသည်တွေအများအပြားပေါ်ထွက်လာခဲ့ပြီးမလေးရှားကိုလည်းအများအပြားရောက်ရှိလာပါတယ်။ မလေးရှားဟာဒုက္ခသည်တွေကိုလူသားချင်းစာနာမှုနဲ့ကူညီဆောင်ရွက်ပေမဲ့လည်းနိုင်ငံငယ်လေးသာဖြစ်တဲ့အတွက်အကန့်အသတ်တွေရှိပါတယ်။ဒါကြောင့်အာဆီယံအနေနဲ့တစုတစည်းတဲ့ဖြည့်ရှင်ပေးဖို့ကိုလည်းဝန်ကြီးချုပ်အန်ရွာအီဘရာဟင်ကအကြံပြုပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားအစိုးရဘက်အမှုမျိုးစွမ်းအင်ကုမ္ပဏီအကြီးအကဲနဲ့အင်ကာနိကတွေ့ဆုံခဲ့ပြီးရန်ကုန်မြို့မှာနျူကလ িয়ার နည်းပညာဆိုင်ရာသတင်းဌာနကိုဖွင့်လှစ်ခဲ့ပါတယ်။ရုရှားနဲ့2015ခုနှစ်ကတည်းကသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပြီးနျူကလ িয়ার ဓာတ်အားပေးစက်ရုံတည်ဆောက်နိုင်တယ်လို့အကဲခတ်တွေကပြောဆိုထားပါတယ်။ဒါအပြင်အခုလိုလှုပ်ဆောင်မှုကြောင့်မြန်မာစစ်တပ်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနိုင်တယ်လို့လည်းအကဲခတ်တွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်စီနဲ့ရုရှားဆက်ဆံရေးကိုစောင့်ကြည့်နေပြီးရုရှားရဲ့လက်နက်ထောက်ပံ့တာတွေကိုပိတ်ဆို့နိုင်ဖို့နှီးလန်းရှာမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဒေတာရင်းနျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့ချိန်ချောက်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကတော့တင်းနှလာနေတော့ကဗဟိုစစ်ကော်မရှင်အစည်းအဝေးမှာလက်ရှိအခြေအနေတွေအရစစ်ပွဲအတွေ့အပြည့်အဝပြင်ဆင်ထားဖို့ညွှန်ကြားခဲ့ပါတယ်ဗိုလ်ဟူးတဲ့ကိုရီးယားပြည်သူတပ်မတော်ထူထောင်ခြင်း85နှစ်ပြည့်စီရေးပြအခမ်းအနားမှာတော့တိုက်ချင်းပြည့်ပယ်ထိန်မစ်ဆိုင်ဒုံ ICBM တွေအပါအဝင်ဒုံးလက်နက်တွေကိုထုတ်ပေါ်ပြသခဲ့ပါတယ်ဒီစီရေးပြအခမ်းအနားမှာ Hwasong 17 ICBM အမျိုးအစားတိုက်ချင်းပြည့်ဒုံးအနည်းဆုံး7ဒဇင်ပါဝင်ခဲ့ပြီးအခြားအသစ်ထုတ်လုပ်ထားတဲ့တိုက်ချင်းပြည့်ဒုံးတွေကိုလည်းပွဲထုတ်ခဲ့ပါတယ်ကျန်းကျင်သူတွေရဲ့ခံမှန်းချက်အရမြောက်ကိုရီးယားမှာနျူကလ িয়ার ထိပ်ဖူးအလုံး20ကနေ60လောက်အထိထုတ်လုပ်နိုင်တဲ့နျူကလ িয়ার ပစ္စည်းတွေရှိနေပြီလို့ခံမှန်းထားပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တောင်ကိုရီးယားနဲ့ဖိလစ်ပိုင်ကိုသွားရောက်ခဲ့ပြီးမြောက်ကိုရီးယားနဲ့တရုတ်ရဲ့ချင်းချောက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေတိုးချဖို့စီစဉ်ခဲ့ပြီးနောက်မြောက်ကိုရီးယားရဲ့အခုလိုလှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။ Thank you Rocky!အာရှဒေသတွင်တရုတ်ရဲ့စီရေးချင်းချောက်မှုတွေမြင့်တက်လာနေချိန်မှာတရုတ်နဲ့နယ်စပ်အငင်းပွားမှုတွေဖြစ်နေတဲ့ပြိုင်ဘက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကမဟာမိတ်အဖြစ်ပုံမိုခိုင်မာဖို့ကြိုးပမ်းလာနေပါတယ်။အမေရိကန်ဥရောပနဲ့ဂျပန်တို့ကအိန္ဒိယမှာပုံမိုယဉ်နီမြုပ်နှံမှုတွေလှုပ်လာနေပြီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လာနေပါတယ်။တရုတ်ရဲ့စစ်အင်အားတည်ဆောက်မှုနဲ့နယ်မြေချဲ့ထွင်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတိမာမှုတွေရှိနေချိန်မှာအိန္ဒိယသမုဒ္ဒရာနဲ့အင်ဒိုပစိဖိတ်ဒေသအတွင်းအိန္ဒိယရေတပ်ဟာအရေးပါလာပါတယ်။အိန္ဒိယဟာရုရှားကဝယ်ယူထားတဲ့လေယာဉ်တင်သင်္ဘောတစ်စီးနဲ့အိန္ဒိယပြည်တွင်းဖြစ်လေယာဉ်တင်သင်္ဘောတစ်စီးအပါအဝင်လေယာဉ်တင်သင်္ဘောနှစ်စီးပါဝင်တဲ့စစ်ရေးရင်အုပ်စုတွေကိုဒီနှစ်ကုန်ပိုင်းမှာအိန္ဒိယသမုဒ္ဒရာအတွင်းချထားနိုင်ဖို့လှုံ့ဆော်နေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။စင်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာစံစည်းကကျပ်သိန်း20ကျော်အထိမြင့်တက်နေပါတယ်ကျပ်သွန်ဈေးတွေကတော့ကျနေလို့စိုက်ပျိုးသူတွေအရှုံးပေါ်နေပါတယ်ပြီးတော့တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျပါတယ်ဖြစ်ခဲ့ပါတယ်လေယာစီးပွားသတင်းများကိုစုသည်ပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချမ်းနဲ့တူကျမနန်းလောက်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချက်သွန်နီဈေးတွေကစိုက်ပျိုးစရိတ်မကမီတဲ့အတွက်တောင်သူတွေအရှုံးပေါ်ပါတယ်။ဈေးကွက်အတွင်းချက်သွန်ဝင်ရောက်မှုများပြားလာတဲ့အတွက်ချက်သွန်ဈေးနှုန်းတွေကစိုက်ပျိုးဈေးတောင်မရရှိတော့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ချက်သွန်စိုက်တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကချက်သွန်တပိတ်တာကို9000ကျပ်ကျော်ထိဈေးမြင့်တက်ခဲ့တဲ့အတွက်တောင်သူတွေအနေနဲ့အခုနှစ်မှာစိုက်ဧကတွေကိုတိုးချဲ့စိုက်ပျိုးထားကြပါတယ်။ဒါပေမဲ့လက်ရှိမှာဈေးကွက်ထဲကိုတရုတ်ချက်သွန်နေတွေဝင်ရောက်နေတဲ့အပြင်ပြည်တွင်းမှာຫນွေချက်သွန်နေအစ်စ်တွေထွက်ပေါ်နေတဲ့ကာလဖြစ်တာကြောင့်ဈေးတွေကျဆင်းနေတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းချက်သွန်နေတပိတ်တာကို1100ကျပ်ခန့်ပေါက်ဈေးရှိနေပြီးဒေတာအလိုက်တည်ယူပို့ဆောင်ဈေးရိတ်ပေါ်မူတည်ပြီးဈေးနှုန်းတွေပြောင်းလဲနိုင်တယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်အတွင်းကချက်သွန်စီးပွားဖြင့်စိုက်ပျိုးသူတဦးကပြောပါတယ် အခုနှစ်မှာတွင်းရစုဈေးနှုန်းတွေမြင့်တက်နေတာအပြင်အလုပ်သမားငားရမ်းကဈေးတွေမြင့်တက်ခဲ့တဲ့အတွက်ဈေးတွေပုံမကုန်ကြခဲ့တယ်လို့လည်းတောင်သူတွေကဆိုပါတယ်
။စပားဈေးကသိန်း20ချုံတိမြင့်တက်နေပါတယ်။ပြည်တွင်းစပားဈေးကမှစပားတင်းတရာကို7,300ချုံတိဈေးမြင့်တက်လာတယ်လို့ပုံသေးတွေကပြောပါတယ်။အခုနှစ်မှာစိုက်ပျိုးအေကရော့ကျသွားတဲ့အပြင်စပားထွက်နှုန်းကတဝက်ခန့်ရော့ကျသွားခဲ့ပါတယ်။ပြည်ပဆန်တင်မှုတဲ့ကုန်တွေရဲ့ဈေးပြိုင်ဝယ်ယူမှုတွေကလည်းဈေးနှုန်းတွေကိုစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့အမည်မဖော်လို့တဲ့ဆယ်စပါးကုန်တယ်သူကပြောပါတယ်။လက်ရှိဈေးကွက်အတွင်းမှာစပါးတင်းတရာကိုအနည်းဆုံးငွေကျပ်15သိန်းကနေ22သိန်းကျော်ထိပေါက်ဈေးရှိနေတာပါ။ပြီးခဲ့တဲ့မိုးစပါးရိတ်သိမ်းချိန်ကဈေးကွက်အတွင်းမှာစပါးတင်းတရာကိုကျပ်9သိန်းကနေ17သိန်းဝန်းကျင်ခန့်အထိသာဈေးရရှိခဲ့တယ်လို့ဗကိုးတိုင်းအရှေ့ပိုင်းကစပါးဝယ်ရောက်လုကိုက်နေသူတူကဆိုပါတယ်။တချို့နေရာဒေသတွေမှာနိုင်ငံရေးအခြေအနေမတည်ငြိမ်တာတွေကမိုးစပါးစိုက်ပျိုးမှုဧကကိုရောကြစေခဲ့ပြီးစပါးအထွတ်နှုန်းရောကြခဲ့တာအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်တယ်လို့ပြည်မျိုးနယ်ကစပါးစိုက်တောက်သူဦးစောစောကပြောပါတယ်။စပါးဈေးတွေကပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအလယ်ကနေစပြီးဈေးနှုန်းတွေတဖြည်းဖြည်းပြန်လည်မြင့်တက်လာတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းမှာစပါးဈေးမြင့်တက်မှုကတမိုင်းတစ်လျှောက်မှာအမြင့်ဆုံးနှုန်းထားတစ်ခုဖြစ်ပြီးတော့ဈေးနှုန်းတွေကပုံမမြင့်တက်လာနိုင်မဲ့အလားအလာရှိနေတယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ
်။မူဆန်နေဆက်မှာဖရဲတခွားကအပါဝင်ကုန်ကားအစီးရေယာနဲ့ချီပြီးပိတ်မိနေပါတယ်။တရုတ်ဘက်ကအကောက်ခွန်စနစ်တွေအပြောင်းလဲပြုတ်လုံနေတာကြောင့်တရုတ်ဘက်ကိုတင်ပို့မဲ့ဖရဲတခွားအပါဝင်မြမလေယာထွက်ကုန်ကားတွေမူဆယ်105မိုင်ကုန်တွယ်ရေးစုံမှာပိတ်မိနေတယ်လို့ကုန်တယ်တွေကဆိုပါတယ်။တရုတ်မြန်မာနယ်စပ်ကုန်တွယ်ရေးမှာတရုတ်ဘက်ကအကောက်ခွန်စနစ်အပြောင်းလဲတွေလုပ်နေတာကြောင့်ဇန်နဝါရီလ5ရက်နေ့ကစလို့မူဆယ်105မိုင်ကုန်တွယ်ရေးစုံမှာတရုတ်ဘက်ကိုတင်ပို့မဲ့မြန်မာကုန်ကားတွေပိတ်မိနေတာပါအရင်ကတရုတ်ဘက်ကို 1.0 စနစ်နဲ့တနေ့ကိုကားစီးရရာနဲ့ချီပြီးဝင်ခွင့်ပြုပေမဲ့လက်ရှိပြောင်းလဲလိုက်တဲ့ 2.0 စနစ်မှာတနေ့ကိုကုန်ကားအစီးရ20ခန့်သာဝင်ခွင့်ရတာကြောင့်ကားတွေပိတ်မိနေကြတာဖြစ်တယ်လို့လုံခြုံရေးရအမည်မဖော်လိုတဲ့မူဆယ်105မိုင်ဖရဲတခွားကုန်တဲ့တူကပြောပါတယ
်သူစနစ်တစ်ခုကတစ်ခုအပြောင်းလဲမှာကျတော့တနေ့ပြန်ပြုဖြစ်သွားတာပါဗျာအခုလက်ရှိကတော့အစီးမြေတယ်ဒါပေမဲ့သူတို့ကကျောင်း1.0 system ကို2.0 system ဆိုရတော့ 2.0 system ပြန်ပြီးလို့ဒီလိုနဲ့တော့ပြန်လာရချင်တယ်ဘာလို့ပြန်ပြောင်းမှာအဲ့တမှာဖြစ်တယ်ဆက်ပါဆရာ1.0 တော့ကျွန်တော်တို့တွေကတစ်တစ်တည်းဝစီးလို့ရတဲ့ချီပြီးပြပါတယ်ဟုတ်ကဲ့အခု 2.0 ကျတော့သူတို့လည်းဒီကပ်တန်ရောကလူကြီးတော်မှတေချာနားမလဲသေးဘူးတော့အဲ့မှာသူလည်းချက်ချာနေတယ်အဲ့လိုမျိုးသူတို့တွေတောင်းတမ်းလေတွေစနစ်တကူပုံနေလိုက်တော့ဒီဘက်မှာလည်းအခက်အခဲတွေအများကြီးကြာကြီးဖြစ်သွားတ
ယ်ပါ။မြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုကဏ္ဍကိုပြန်လည်မြင့်တင်နိုင်မှုအတွက်တရုတ်နယ်စပ်ပေါက်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့ပြီးတရုတ်နိုင်ငံဘက်ကအကောက်ခွန်မူဝါဒစနစ်ကိုအပြောင်းလဲလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိမူဆယ်105မိုင်မှာဖရဲဈေးနှုန်းက1ကီလိုကိုတရုတ်ယွမ်ငွေ 3.5 ယွမ်ကနေ5ယွမ်ဝန်းကျင်အထိဈေးရရှိနေပြီးတခွားမွေးကတော့တကီလိုကိုတရုတ်ယွမ်ငွေ 4.5 ယွမ်ကနေ6ယွမ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ
်။အခုဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့ကနေ6ရက်နေ့အထိဈေးကွက်အတွင်အတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးခြင်းပါတယ်။ပြောင်းဈေးနှုန်းတွေကတော့ဇက်တိုက်ဈေးမြင့်တက်နေရာကနေတပတ်အတွင်းဈေးတွေအေးသွားပါတယ်။မြစ်တကူပိတ်ရက်ပြီးပုံမှန်အရောင်းဝယ်တွေရှိလာခဲ့ပြီးနောက်ဈေးတွေငြိမ်သွားခဲ့တာပါ။တရုတ်နဲ့ထိုင်းနယ်စပ်ကတွေပြန်လည်ဖွင့်လှစ်ပြီးနောက်ပိုင်းပြောင်းဈေးတွေဟာအမြင့်ဆုံးဈေးအထိရောက်ရှိလာပါတယ်။ပြီးခဲ့တဲ့အပတ်ကသတင်းထုတ်ပြန်ချက်တွေအရထိုင်းနိုင်ငံကိုပြောင်းတင်မို့တာမှာအခွန်ကင်းလွတ်ခွင့်ပေးလိုက်ပြီဖြစ်လို့ပြည်တွင်းပြောင်းဈေးနှုန်းတွေကတော့ဆက်ပြီးကောင်းနေနိုင်အောင်မယ်လို့ပြောင်းကုန်သည်တွေကခန့်မှန်းထားကြပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဈေးကတပိတ်တာကို1280ကနေ1300ပေါက်ဈေးရှိနေပြီးအတက်ဈေးနဲ့ဈေးငြိမ်နေပါတယ်။မန္တလေးဈေးကွက်မှာတော့ CP ပြောင်းကတအိတ်ကို6350ကနေ6,500ကျားပေါက်သေးရှိနေပြီးတအိတ်ကိုရာကနန်းလောက်သာအတက်ကျရှိနေပါတယ
်။ငရုတ်6တီဈေးကွက်အတွင်းဈေးပြန်ကျဆင်းသွားပါတယ်။ဈေးကွက်ထဲအဝင်များသလိုအရောင်းဝယ်လည်းနေသွားတယ်လို့ငရုတ်စိုက်ပျိုးထုတ်လုပ်ရောင်းချသူတွေကဆိုပါတယ်။လက်ရှိပြည်တွင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်သလိုအဓိကတင်ပို့နေတဲ့တရုတ်နဲ့ထိုင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်နေတဲ့အတွက်အဝယ်တွေအေးသွားပြီးဈေးတွေကျဆင်းသွားတာလို့သိရပါတယ်။ရန်ကုန်ပြည်နောင်ဈေးကွက်မှာတော့ငရုတ်ပန်းရဲကတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို2000ကျပ်ကျဆင်းသွားပါတယ်။ငရုတ်များနေကလည်းတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို1500ကျပ်ဈေးကျဆင်းသွားပါတယ်။ လာမယ့်မတ်လအတွင်းမြို့အစုံကငရုတ်သီးတွေထွက်ရှိလာတော့မှာဖြစ်လို့ငရုတ်ဈေးကဆက်ပြီးကျဆင်းနိုင်အောင်မယ်လို့စိုက်ပျိုးသူတွေကခန့်မှန်းထားပါတယ်
။နှမ်းမျိုးစုံဈေးတွေကတော့ဖေဖော်ဝါရီလသန်းပိုင်းကလေးကဈေးတွေပြန်ကျဆင်းလာပါတယ်။တရုတ်နှစ်ကူအပြီးမှာအယောင်းဝင်အေးသွားတယ်လို့သိရပါတယ်။နှမ်းအသစ်တချို့ဈေးကွက်တွေကိုဝင်လာပြီးလက်ကျနှမ်းတွေကလည်းအရေးသွေးပိုင်းနေနေလို့သိရပါတယ်။အရေးသွေးမကောင်းတဲ့အတွက်ဈေးချဝယ်ယူမှုတွေရှိလာပြီးဈေးတွေကျဆင်းလာတာဖြစ်တယ်လို့နှမ်းကုန်သည်တွေကဆိုပါတယ်။မန္တလေးဈေးကွက်မှာနှမ်းဖြူကတအိတ်ကို2,900ကနေ3,000ကျားပေါက်ဈေးရှိနေပြီးတပတ်အတွင်းတအိတ်ကို2,000ကျပ်ဈေးကျဆင်းသွားခဲ့ပါတယ်။နှမ်းနှစ်စမုံကတော့တအိတ်ကို2,800ကနေ3,000ကျားပေါက်ဈေးရှိနေပြီးတအိတ်ကို1,000ခွဲကျပ်ဈေးကျဆင်းသွားပါတယ်။ပန်းနှံကလည်းတအိတ်ကို13,000ပေါက်ဈေးရှိနေပြီးတအိတ်ကို9,000ကျပ်ဈေးကျဆင်းသွားခဲ့ပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှအပြောင်းအလဲမှုတွေရှိနေပါတယ်။
ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့ရာသီဥတုနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်ကမ္ဘာမှာတည်တံ့အရင်ဆုံးလို့ဆိုရတဲ့အမဲစိမ့်တစ်တော်ကြီးတွေရှိဟာအင်ဒိုနီးရှားနိုင်ငံဟာဇီဝခေယစနစ်ကောင်းနေတဲ့သဘာဝပတ်ဝန်းကျင်အတွက်အလွန်ရေးပါတဲ့အခမ်းကဏ္ဍမှာဆက်ရှိနေစေဖြစ်ပါတယ်ဒါပေမဲ့လည်းနှစ်စဉ်မြေအောက်ထဲခက်မြန်မြန်ကျွန်ကျလာနေတဲ့မြို့တော်ဂျကာတာကိုတည်ငြိမ်တဲ့မြေပြင်ရှိရာနိုင်ငံအရှေ့ပိုင်းကဘော်နီယိုကျွန်းစီကိုပြောင်းရွှေ့တော့မှာဖြစ်တဲ့အတွက်အဲ့ဒီဒေသကဇီဝဂေယစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့ကြွမ်းကျင်သူတွေကထောက်ပြနေပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ
်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်သစ်စီဦးတီဖောက်လုပ်ထားတဲ့ကွက်ကောက်နေတဲ့လမ်းမကြီးတို့ရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲစိမ့်တစ်တော်ကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တော့မထိုးနိုင်လောက်တိတ်တဲလာတဲ့ဒီတစ်တော်ကြီးတွေမှာသဘာဝတော်ရင်တရိစ္ဆာန်မျိုးစုံကျင်လည်ကျဆားနေတာပါ။ကမ္ဘာတရရအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြို့တော်တည်ရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။သဘာဝပတ်ဝန်းကျင်အရေးသက်ကြွလှုပ်ရှားသူတွေကတော့မြို့တော်တည်စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးမဲ့အရေးဆိုရင်နေပါတယ်
။ Negara yang baru yang langsung berhimpitan
Shanghai Wei Bimet Door Area အစနာမှာမြို့တော်တစ်ကိုလာပြီးစောင့်နေတာပါမြို့သစ်စီမံကိန်းရဲ့ဆောက်လုပ်ရေးလုပ်ငန်းတွေကောင်းကောင်းစီမံခန့်ခွဲမထားနိုင်ဘူးဆိုရင်တော့အထူးသဖြင့်ဘေးပတ်ဝန်းကျင်တစ်ဝိုက်ထိခိုက်လာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပေါ်မှာလည်းချိန်ချောက်မှုတွေဖြစ်လာပါလိမ့်မယ
်မြေအောက်ရေအလွန်အကျွံထွက်ယူတာဥတုရသည်ဖောက်ပြန်မှုနဲ့ကမ္ဘာပုံနှိမ်မှုကြောင့်ရေခဲတောင်တွေအကြီးပျော်ဆင်းလာရကပင်လယ်ရေမြင့်တက်လာတာဒီလိုအချက်တွေကြောင့်မြို့တော်ဂျကာတာဟာနှစ်စဉ်6စင်တီမီတာကနေ16စင်တီမီတာလောက်အထိမြေအောက်ကိုကျွန်းဆင်းလာနေတယ်လို့အင်ဒိုနီးရှားသုတေသီတွေကပြောပါတယ်။ဒါကြောင့်လဲမြို့တော်တစ်ကိုပြောင်းရွှေ့ဖို့ဖြစ်လာရတာပါ။2024နှစ်ကုန်ပိုင်းလောက်မှာဆောက်လုပ်ရေးလုပ်ငန်းတွေအရှိန်အဟုန်နဲ့စတင်တော့မှဖြစ်တဲ့အတွက်ခမန်းကြီးနှစ်တန်ပေါင်း100လောက်တန်ရှိတဲ့ကဘာမှာတက်တန်အရင်ဆုံးနဲ့အကြီးဆုံးအမြဲစိမ့်တစ်တော်ကြီးရဲ့တစ်တော်ပြုံတိမှုတွေပိုးပြီးတော့ဆိုးဝါးလာနိုင်တယ်လို့တဘာဝပဝန်းကျင်ပညာရှင်တွေကသတိပေးနေကြတာပါ။ကဘာကြီးရဲ့အဆုံးလို့အင်ဒိုနီးရှားကတင်စားခေါ်ဝေါ်နေကြတဲ့ဘော်နီယိုကျွန်းဟာလည်းနှကောင်းရှည်မြောက်တွေ၊ကျစ်တစ်တွေ၊အမီးတို့မြောက်နဲ့ဘာဘရီမြောက်ကြီးတွေအပါအဝင်ကဘာအသေးဆုံးကြက်မျိုးစိတ်တွေကျက်စားကြတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်အကောင်ရေကျဆင်းလာနေတဲ့ Orangutan မြောက်အကောင်ရေပေါင်း120ကိုကြည့်ရှုထားတဲ့ Asari ထိန်းနေစခန်းလည်းရှိပါတယ်။ဒီလိုရှားပါသရစ်ဆန်တဲ့တစ်ပင်ပန်းမှန်တွေတရှိအားဘော်နီယိုကျွန်းကြီးရဲ့ဇီဝဂေယစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ရရှိနေပြီလို့ပညာရှင်တွေကသတိပေးထားပါတယ်
။ Yang semakin hari habitatnya semakin merosot itu tantangan
Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမယ့်ချိန်ချောက်မှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။ Orangutan မြောက်အကောင်ရေဟာငကူကလေးကနေစဉ်နဲ့အမျှကျဆင်းလာနေတာပါ။လူဦးရေတိုးလာတာဆောက်လုပ်ရင်းနဲ့အဆောက်အုံတွေတိုးလာနေတာကြောင့်လဲမြောက်အကောင်ကြီးကျဆင်းစေသလိုလက်ရှိမှာလဲသူတို့အတွက်ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်
။ဒါပေမဲ့လဲနှုစန္ဒနာမြို့တော်တင်မှာလူဦးရေနှစ်တန်းလောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတပါးတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာမိုင်းတွင်းလုပ်ငန်း၊လယ်ယာစိုက်ပျိုးရေးနဲ့တစ်ထုတ်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံတိမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်။လမှုတော်အရေးသက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့အာဂတ်စ်ဘီကအခုလိုပြောပါတယ်
။ hanya bisa meninggalkan ceritanya saja
။ကဘာဝတော်ရင်တိရစ္ဆာန်တွေဒေတာမျိုးစိတ်တွေနဲ့တမှုထူးခြားတဲ့ဒေတာဖြစ်ပါတယ်။အဲ့ဒီကဒီရေတော်တွေပျက်စီးကုန်မယ်ဆိုရင်ဒေတာမျိုးစိတ်တွေလည်းပျောက်ကွယ်သွားမှာဖြစ်ပါတယ်။ကန်ယူတန်းကဒီရေတော်တွေပျက်ကုန်မယ်ဆိုရင်တော့ရေနေတတ္တဝါတွေလည်းထိခိုက်ပျက်စီးရပါလိမ့်မယ်။ဇီဝဂေဟာစနစ်တွေရော ငါဖန်သမားတွေရဲ့အသက်မွေးမ်းကြောင်းလုပ်ငန်းအပေါ်မှာပါရေရှည်တက်ရောက်မှုတွေရှိလာမှာပ
ါစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့နဲ့ဂျကာတာမြို့ရဲ့အခြေအနေသိပ်ပြီးတော့ဆိုးဝါးမလာခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်သမရဂျိုကိုဝီဒိုဒိုကတော့မြို့တော်တိတ်ကိုတိဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတိဆောက်မှာဖြစ်ပြီးမြို့နယ်ပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်စ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလေးလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတည်ယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မယ်ဆိုတဲ့စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကချပြခဲ့တာ
ပါ။
မြို့ပြစီမံကိန်းကိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါ။ဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပတ်ဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူး။အချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပါးပါးလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်။
2045ပြည်လုံးနဲ့မှာဖလော်အိမ်တက်ငွေထုတ်လုပ်မှု၃ညအထိလျှော့ချမဲ့ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တစ်ဟာသဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတစ်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်မြို့တော်တည်းရဲ့စီမံကိန်းအစဉ်ကိုနောက်နေ့မှစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြည့်သတ်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဆောက်လို့ရဲ့အတွက်မြေယာရေးစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တည်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်ကျမနင်္ဂလာပ
ါဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့နောက်ဆုံးရသတင်းတချို့နဲ့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်
တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာအပြင်းငင်းလှုပ်ခတ်ခဲ့တာ9ရက်မြောက်နေ့ဖြစ်တဲ့စနေနေ့တိအသက်ရှင်ချမ်းရသူတွေကိုအပျက်စီးပုံတွေကြားကနေကယ်ဆယ်ကူညီသူတွေရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်သူတို့ဟာအပူဓာတ်ကိုဖမ်းယူပုံဖော်နိုင်တဲ့ကင်မရာတွေကိုတုံးပြီးတော့အသက်ရှင်ချမ်းသူတွေကိုရှာဖွေတာဖြစ်ပါတယ်စနေနေ့တိဆိုငရင်ကြောင့်တည်ဆွမ်းသူအရေးအတွက်ဟာ 28,000 ကျော်နေပါပြီဒီကနေ့ February 12ရက်နေ့မှာအဝေးရောက်မြန်မာနိုင်ငံသားတိုင်းရင်းသားအင်အားစုတွေစုစည်းပြီးတော့ကနေဒါနိုင်ငံ Vancouver မြို့မှာ February ပြည်ထောင်စုနေကိုကျင်းပပါတယ်။ဆရာနာရှင်စနစ်ကိုဖျက်သိမ်းပြီးတဲ့နောက်မှာတိုင်းရင်းသားအားလုံးတန်းတူအခွင့်အရေးရှိတဲ့ February ပြည်ထောင်စုတိဆောက်ရေးဆိုတဲ့ဥတီချက်ကိုရည်ရွယ်ပြီးတော့အခုလိုကျင်းပတာလို့ဒီလှုပ်ရှားသူတွေကပြောပါတယ်။ကနေဒါနိုင်ငံမြောက်ပိုင်းကဝင်ဟင်အမြင့်မှာအမည်မသိတဲ့ရင်းသစင်းပြန်ဝဲနေတာကိုပြစ်ချဖို့အတွက်ကနေဒါရဲ့ပန်ချမ်းမှုနဲ့အမေရိကန်စစ်တပ်ကပြစ်ချခဲ့တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါကအမေရိကန်နိုင်ငံ Alaska ပြည်နယ်ပေါ်မှာပြန်ဝဲခဲ့တဲ့ယာဉ်ကိုအမေရိကန်စစ်တပ်ကနေပြစ်ချခဲ့တဲ့နောက်တနေ့မှာပဲဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Trudeau ကစနေနေ့ Twitter ကနေအခုလိုထုတ်မပြောခင်ကလေးမှာပဲအမေရိကန်မြောက်ပိုင်းဝေဟင်ကာကွယ်ရေးဆိုင်ရာဗဟိုစစ်ဌာနချုပ်ကသူတို့ဟာကနေဒါရဲ့ဝေဟင်မှာအတော်မြင့်မြင့်နေရာကနေပြန်ဝဲနေတဲ့အရာတစ်ခုကိုထောက်နှမ်းတွေ့ရကြောင်းပြောကြခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘယ်အချိန်မှထောက်နှမ်းတွေ့ရှိတယ်ဆိုတာနဲ့တွေ့တဲ့ရင်ဟာဘာဆိုတာကိုထုတ်မပြောသလိုအမြင့်ပေဘလောက်မှပြန်တန်းတယ်ဆိုတာကိုလည်းထုတ်မပြောသေးပါဘူး။ကနေဒါဝန်ကြီးချုပ်ကတော့ကနေဒါဝန်ရင်ပိုင်နက်ကိုကျူးကျော်လာတဲ့အမည်မသိအရာတစ်ခုကိုပစ်ချဖို့အတွက်သူအမိန့်ပေးခဲ့တယ်လို့ Twitter မှာရေးပါတယ်။ဒီအရာကို American တိုက်လေယာဉ် F-22 ကပစ်ချခဲ့တယ်လို့ပြောပါတယ်။အခုတွေ့ရတဲ့အရာဝတ္ထုဟာအမေရိကမြောက်ပိုင်းဝေဟင်မှာသတင်းတစ်ပတ်အတွင်းမှာတက်တဲ့အချိန်မြောက်တွေ့ရှိခဲ့တာလည်းဖြစ်ပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လွဲစီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီခုတ်နဲ့ဇူဘဲအတာရတို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တင်းငင်တွေနဲ့မနေ့ပဲအတန်လွဲအစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးရန်တကယ်ဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.